ဒီအပိုင်းကရင်နဲ့ပူးပေါင်းတက်တွေကပမော်မျိုးကိုထိုးစစ်အရှိန်မြင့်လာနေချိန်မှာပဲစစ်ကောင်စီကမနေ့တုန်းကဌာနချုပ်ကိုဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ဖားကန်နဲ့တခြားဒေသတွေကလေကြောင်းကပုံမှန်တိုက်ခိုက်လာနေတာပါကချင်ပြည်နယ်ကစည်ရင်နောက်ဆုံးအခြေအနေကိုမဆူမြမဆူမုံကတင်ဆက်ပေးထားပါတယ်ရှင်
ကချင်ပြည်နယ်ဗမာမြို့မှာစစ်ကောင်စီတပ်နဲ့ကရင်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲကရင်ဌာနချုပ်လိုင်စာမြို့ကိုစစ်ကောင်စီဘက်ကအသေးခံဒရုန်းနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုမျိုးတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကရင်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဗီအိုအေမြန်မာပိုင်းကိုအခုလိုအတည်ပြုပါတယ်ဟုတ်ကဲ့မင်းကညနေပိုင်းလောက်မှာအဲဒီလ မခါဘုံကျတာပဲကြားပါတယ
်ဒရုန်းကိုအဆုံးရှုံးခံပြီးဝင်ရောက်တိုက်ခိုက်တာကိုတော့အသေးခံဒရုန်းဖြစ်နေသတ်မှတ်ပြောဆိုတာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာလူထိခိုက်သေးပျောက်တဲ့သတင်းတော့မကြားသိရဘူးလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ပြီးခဲ့တဲ့ January လ24ရက်နေ့ကလည်းလိုင်ဇာမြို့ကိုအသေးခံဒရုန်းနဲ့တိုက်ခိုက်ခဲ့ပြီးတော့အခုဒီချိန်ကတော့ဒီနှစ်အတွင်းမှာဒုတိယအကြိမ်တိုက်ခိုက်တာဖြစ်ပါတယ်ဒီအပိုင်းနေအတွင်းမှာ KIA ပူးပေါင်းတပ်တွေကဗမော်မြို့ကိုထိုးစစ်အစိမ်းမြင့်တင်ပြီးတော့တိုက်ခိုက်လာနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလိုင်ဇာသာမကပဲနဲ့တခြားဒေသတွေမှာပါလေကြောင်းကနေတိုက်ခိုက်တာတွေတိုးလှုပ်လာနေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆက်ပြောပြပါတယ
်ခုတော့လေကြောင်းနဲ့တိုက်ခိုက်တာဒီဒရုန်းနဲ့ဆိုဆိုင်တိုက်ခိုက်တယ်ခတ်ချက်ပြဖြစ်နေပါတယ်ခတ်ချက်ပြဖြစ်တဲ့နေရာမှာသူတို့ကတော့အဲ့ဒီစာတင်ကြောင်းတွေနောက်ဘီလိုချိုးဝဲအင်းတွေဟိုရွှေတူပေါ်နေတဲ့ရွှေမော်တွေမှာလည်းပုံပြတော့တွေ့ရပါတယ်ဘုလိုလို့တရတော့ဖန်ကပ်ပဲပါလဲရှိတယ်နှခါတုံးခါလာမတူဘူးဆိုမှလည်းပုံပြတော့ပေါ့နော်နောက်အဲ့ကျွန်တော်တို့ဒီမုံမောင်မျိုးနယ်ရေမောင်မျိုးနယ်တို့မန်စီမျိုးနယ်ပေါ့အဲ့ဒီဒေတာကပုံမှအဲ့ဒီပုံကျဲတော့သိရပါလား
ဖားကန့်ဒေတာခန့်တူကတော့ဒီလ24ရက်နေ့ညတကောင်ကျော်မှာဖားကန့်ဒေတာအခြေဆိုင် KIA တပ်ရင်း6ဘက်ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲခဲ့တယ်လို့အခုလိုပြောပြပါတယ
်အဲ့ဒီတမဟာကိုရင်း6ဒေတာပေါ့ဖားကန့်မြောက်ဘက်ပိုင်းချမ်းပေါ့ရင်း6ဘက်ကိုဂျက်ဖိုက်တာနဲ့စီးနဲ့ပုံလာကျဲသွားတယ်အဲ့တော့ထိခိုက်တယ်အဲ့လိုမရှိဘူးပြောတယ်ကျင်းဖားကန့်တမဟာကိုဂျုံစီကဖကန်တမကုံအဲ့မြန်ချင်းဆိုင်ကဒီဆန်းကျယ်ဖျားကုံကိုဒရုန်းနဲ့ပုံလာချပါတစ်လုံးပေါ့60တူရင်း6ဘက်ဘုံခါခါလာချဲတယ်ဆက်ခဲတဲ့10လောက်ကဘုံလာချဲသွားသေးတယ်အခုလိုက်ကချဲရပေါ့နော်ဒီနေ့ဆက်မှာဖကန်ဘက်ဘုံကျော်ကချဲရတယ
်ဒီလ19ရက်နေ့ကလည်းမိုးမောက်မြွတ်နယ်ဝက်ငင်းနယ်နှင်းဤရွာတွေကိုလေကြောင်းကနေစစ်ကောင်စီကတိုက်ခိုက်ခဲ့ပါတယ်အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာမိသားစုဝင်5ဦးသေဆုံးခဲ့ရတယ်လို့အနည်းဆုံး4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ KIA ရဲ့သတင်းဌာနတစ်ခုဖြစ်တဲ့ Liza TV ကတော့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းလေကြောင်းကနေတိုက်ခိုက်လို့အရက်သား14ဦးသေဆုံးပြီးတော့17ဦးဒဏ်ရာရခဲ့တယ်လို့ဒီလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီလိုလေကြောင်းတိုက်ခိုက်မှုသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသလိုထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်ရှင်။